ဘင်္ဂလားဒေ့ရှ်ပဲရောက်နေတဲ့ဒုက္ခသည်တွေဇန်နဝါရီလ23ရက်နေ့မှာမြန်မာနိုင်ငံဘက်ကိုပြန်ပို့ဖို့တဘောတူညီမှုရထားပေမဲ့လည်းပြန်ပို့ရေးအစီအစဉ်ကိုရက်ရွှေ့ဆိုင်းလိုက်ကြောင်းဘင်္ဂလားဒေ့ရှ်အစိုးရအရာရှိရဲ့ပြောကြားချက်ကိုကိုးကားပြီးတော့ Riders သတင်းဌာနမှဖော်ပြထားပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံခြားရေးဌာနအရာရှိကတော့ဒီကိစ္စကိုအတည်ပြုဖို့ညှင်းဆိုပါတယ်။အဖြစ်အဆိုကိုတော့ကိုကောင်းဆန်ဟင်းကပြောပြထားပါတယ်။
ပြီးခဲ့တဲ့နှစ်2019ခုနှစ်ဩဂတ်လ25ရက်နေ့ကအာဆာအကြမ်းဖက်အဖွဲ့တွေရဲ့တိုက်ခိုက်မှုနောက်ပိုင်းစစ်တပ်ရဲ့နယ်မြေရှင်းလင်းမှုကြောင့်ဘင်္ဂလားဒေ့ရှ်ဘက်ထွက်သွားကြသူတွေကိုပြန်လည်လက်ခံဖို့နှစ်နိုင်ငံသဘောတူညီမှုလက်မှတ်ရေးထိုးခဲ့ကြပြီးဖြစ်ပါတယ်။နှစ်နိုင်ငံသဘောတူညီမှုအရမနေ့ပြန်ဇန်နဝါရီလ23ရက်နေ့မှာစတင်လက်ခံသွားမှာဖြစ်ပေမဲ့လည်းမြန်မာနိုင်ငံဘက်ကပြန်လည်လက်ခံရေးအပိုင်းတွေမှာပြည့်စုံမှုမရှိသေးတာကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကပြန်ပို့ပေးရေးအစီအစဉ်ကိုရက်ရွှေ့ဆိုင်လိုက်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်ကေဇေးကြီးနဲ့ပြန်လည်ထူထောင်ရေးကော်မရှင်အဖွဲ့ဝင်မစ္စတာအဘူကာလန်ရဲ့ပြောကြားချက်ကိုကိုးကားပြီးရိုက်တာသတင်းဌာနမှဖော်ပြထားတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဒုက္ခသည်ပြန်မှုပေးရေးအစီအစဉ်ရက်ရွှေ့ဆိုင်လိုက်ကြောင်းအတည်ပြုဖို့မြန်မာနိုင်ငံနိုင်ငံခြားရေးဌာနကိုမေးမြန်းခဲ့ပေမဲ့လည်းအတည်ပြုဖို့ညှင်းဆိုခဲ့ပါတယ်။မြန်မာနိုင်ငံအနေနဲ့ဒုက္ခသည်ပြည်နယ်လက်ခံရေးအပိုင်းတွေမှာလိုအပ်တဲ့ပြည်စင်မှုတွေကိုလှုပ်ထားပြီးဖြစ်တယ်လို့မြန်မာနိုင်ငံနိုင်ငံခြားရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်မိုးထွန်းက VOA ကိုပြောပါရစေ။
ကျွန်တော်တို့ဘက်ကတက်နိုင်သမျှစာမဲ့ comments လုပ်မယ်လို့ပြောတဲ့ရက်မှာလက်ခံနိုင်ဖို့အတွက်ကျွန်တော်တို့ကတော့ပမာဘက်အနေနဲ့တော့ဖက်ဖက်ကနေပြီးတော့အသင့်ဖြောင်းလှုပ်ထားပါရခင်ဗ
ျမြန်မာနိုင်ငံဘက်ကစီစစ်အတည်ပြုပြီးဖြစ်တဲ့ဟိန္ဒူ908ဦးနဲ့မွတ်စလင်ဘာသာဝင်950ကိုဘင်္ဂလားဒေ့ရှ်ဘက်ကစရင်ပို့ထားပြီးဖြစ်တယ်လို့လည်းဥကြောမိုးထွန်းကပြောပါရယ
်ဒီလ15ရက်နေ့မှာလုပ်တဲ့ joint working group ရဲ့ပထမအစည်းအဝေးမှာကျွန်တော်ဒီဘက်ကနေပြီးတော့ဟိန္ဒူ900ယောက်စရင်နဲ့ကျွန်တော်တို့ဟိုမွတ်စလင်ဘာသာဝင်950စရင်ကိုလွှဲအောင်ဆိုပြီးတော့ကျွန်တော်တို့စရဲပေါ့သတ်မှတ်တဲ့အချိန်စလို့ရအောင်ဆိုပြီးတော့ပေးထားတာရှိပါတယ်ခင်ဗျာသူတို့အနေနဲ့တော့ပေးတဲ့လူစရင်ပေါ်မူတည်ပြီးတော့သူတို့ဟိုစရင်ကောက်တာတော့သူတို့ပြန်လုပ်ဖို့တော့ရှိပါမယ်ခင်ဗျာ
ဒုက္ခသည်တွေပြန်လည်လက်ခံဖို့မြန်မာအစိုးရဘက်ကအစီအစဉ်ရှိနေကြောင်းတာဝန်ရှိသူတွေကပြောဆိုထားပြီးဖြစ်တယ်လို့သူတို့ကိုယာယီဒုက္ခသည်စကန်တွေမှာထားမှာမဟုတ်ပဲမူရင်းကျေးရွာတွေမှာအမြဲဆုံးပြန်လည်အခြေချနိုင်ဖို့ကြိုတင်ပြင်ဆင်ထားတယ်လို့ဆိုပါရယ်ဘင်္ဂလားဒေ့ရှ်ဘက်မှရောက်နေတဲ့ရိုရင်ဂျာဒုက္ခသည်တွေနေရပြန်ရေးကိစ္စပွင့်လင်းမြင်တာမှုရှိရေးအတွက်သူတို့သဘောဆန္ဒအလျောက်သာဖြစ်တင်ပြီးကုလသမဂ္ဂလိုနိုင်ငံတကာအဖွဲ့အစည်းတွေကစောင့်ကြည့်တင်ကြောင်းနိုင်ငံတကာကတောင်းဆိုနေတာပဲဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်း2019ခုနှစ်ဩဂတ်လ25ရက်နေ့ကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင်းဒုက္ခသည်6သိန်းခွဲလောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်သွားကြတာပဲဖြစ်ပါတယ်ခင်ဗျာ။